KNU နဲ့ပေါ်ပေါ်ခရိုင်အတွင်းမှာမြန်မာစစ်ကောင်စီတပ်စခန်းဖြစ်တဲ့မေရထားစခန်းကို KNU ကသိမ်းပြီးတဲ့နောက်မှာစစ်ကောင်စီဘက်က၄ရက်မြောက်အဖြစ်တံလင်မြင့်အနီးကရင်ကျေးရွာတွေကိုတနင်္ဂနွေနေ့ကဘုံကျဲတိုက်ခိုက်မှုတွေတက်မှန်ပြုလုပ်ခဲ့ပါတယ်။ဒီသတင်းကို VOA သတင်းတော့မအီးမာကပေးထုတ်ပေးတာပါတယ
်။ကရင်ပြည်နယ်ပေါ်ပေါ်ခရိုင်အတွင်းမှာမြန်မာစစ်ကောင်စီတပ်တွေနဲ့KNU တပ်မ၅ရုံးဟာတိုက်ပွဲဇက်တိုက်ဖြစ်နေတယ်လို့ KNU ဘက်ကလည်းမြန်မာစစ်အုပ်ချုပ်ရေးကောင်စီရဲ့တပ်စခန်းတစ်ခုဖြစ်တဲ့တိမူထာနဲ့နေရထာစခန်းတွေကိုပိတ်ပိုက်ခဲ့တာပါ။အေပီလ28ရက်နေ့ကတော့တန်လွင်ကြီးအနီးကနေရထာစခန်းကိုတိတ်ပိုက်ပြီးတဲ့နေ့ကစလို့အေပီလ28ရက်အေပီလ30ရက်နေ့လ2ရက်နေ့တွေမှာအရက်သားချင်းရွာတွေကိုလေရင်နဲ့ဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့တယ်ဆိုပြီး KNU တပ်မ၅ကပြောရေးဆိုခဲ့ရှိသူဘုံမှုစော့ကလေးတို့ကပြောပါတယ်
။လာပြီးတော့ဟိုဒီတန်လွင်ကြီးကန်းနဲ့နီးတဲ့ဒီစားမှာသွားပြီးတော့ဘုံကျဲတယ်ဟိုရှိတယ်မင်းညပေါ့လေဒီစေနာကြီးတော့တော့ပေါ့ဆက်တနာကြီးလောက်မှလေအဲ့မှာလာပြီးတော့တန်လူမြင့်နဲ့ကြီးတဲ့နေရာဒီဘွားတို့ကြီးရောအုပ်စုဒီဗလာလေးခိုလေးတော်ခေါ်အဲ့ဒီရွာဒီမှာသွားပြီးတော့သူဘုံကျဲတယ်မင်းညဟုတ်တယ်အဲ့ဒီညညပေါ့နော
်ဟုတ
်တယ်ဒီညည
ကီယန်ယူဘက်ကလည်းဖပွန်ခရိုင်ကကစစ်ကောင်စီရဲ့စခန်းတွေကိုတိုက်ခတ်မှုတွေလုပ်ခဲ့တယ်လို့စစ်ကောင်စီဘက်ကလည်းကရင်ရွာတွေကိုလက်နက်ကြီးတွေနဲ့ပြန်ပစ်တာတွေရှိခဲ့တယ်လို့လည်းပြောပါတယ်လက်ရှိမှာတော့စေုပ်ချုပ်ရေးကောင်စီကငွေကြေးပေါင်းတက်တဲ့အင်အားကိုတုံးပြီး KNU ကိုချေမုန်းရေးတွေလုပ်နေတယ်လို့လည်းပြောပြပါရယ်
။ဟုတ်ပြီခဲ့တဲ့လေငါရဲ့ကနေဒီတော့မှသူတို့ဒီရဲ့တောက်ဆက်ရဆက်ငါဆွဲပြီးရာဆက်ငါဆွဲပြီးရတော့မှတော့ဒီလိုရှိနေတော့ဘူးမနေ့ကလည်းဆိုတော့သူရဲ့ကြားမှရှိတဲ့လူလူတင်ပြီးဆက်အရဆိုရင်2400ထားဆိုးလာတယ်လို့အဲ့တော့လို့အဲ့လိုပဲပြင်ရရှိတာပဲနော
်ဟုတ်ကဲ
့အဲ့ဒါလည်းပဲကျွန်တော်တို့တမဟာငါဝင်ကိုတိုက်ဖို့အတွက်အစီအစဉ်ခုလို့ပဲဟိုအကုန်အားလုံးကဒီတော့အဲ့လိုပဲရှိနေကြတယ
်မြန်မာစစ်ကောင်စီတပ်တွေက KNU ထိန်းချုပ်ရာကျေးရွာတွေကိုလေရင်နဲ့ဘုံကျဲတိုက်ခတ်မှုတွေကြောင့်ကရင်ရွာသား2000ကျော်ဘေးလွတ်ရာကိုရှောင်ပြေးနေရပြီးအခုတည်းကနေရက်ကိုမပြောင်းနိုင်ကြသေးဘူးလို့လည်း KNU ဘက်ကပြောပါတယ်KNU တထုံခရိုင်ဘီလီမြို့နယ်အတွင်းမှာလည်းစစ်ကောင်စီရဲ့တိုက်လေရင်တွေကအေဘီလ30ရက်နေ့ကလက်ပတ်ပြန်တမ်းမှုတွေကြောင့်ဘီလီမြို့နယ်အတွင်းမှာရှိတဲ့ချင်းနယ်အုပ်စု6စုကဒေသခံပြည်သူ1000လောက်ဟာတောတောင်တွေကိုထွက်ပြေးတိမ်းရှောင်နေကြရတယ်လို့လည်းဆိုပါတယ်ဒီအချိန်မှာပဲလေရင်နဲ့ဘုံကျဲတိုက်ခတ်မှုတွေကြောင့်ဖပွန်ခရိုင်ထဲကစစ်ဘေးဒုက္ခသည်1000လောက်ထိုင်းဘက်ကိုထွက်ပြေးခွာလွန်ခဲ့ကြကြောင်းထိုင်းသတင်းတွေမှာလည်းဖော်ပြကြပါတယ်ရှင်